မြန်မာစစ်တပ်ကနေတက်မတော်နေအဖြစ်နဲ့ဒီလိုမျိုးစီရေးပြနေတဲ့အခမ်းအနားကျင်းပတဲ့အနေနဲ့တိုက်ဆိုင်ပြီးတော့ဗြိတိန်နိုင်ငံကနောက်ထပ်ပိတ်ဆို့ဒဏ်ခတ်မှုအသေးသေးကိုချမှတ်ကြောင်းကြေညာလိုက်ပါတယ်။မြန်မာစစ်တပ်အတွက်လေရင်စီရအောင်ဝန်ဆောင်မှုပေးနေတဲ့စီးပွားရေးလုပ်ငန်းနောက်တစ်ခုနဲ့တာဝန်ရှိတဲ့လူပုဂ္ဂိုလ်တဦးကိုထပ်မံဖြည့်ဆွတ်ပြီးတော့အရေးယူလိုက်တယ်ဆိုတာကိုဗြိတိန်ဆိုရကဒီကနေ့ပဲကြေညာလိုက်တာဖြစ်ပါတယ်။အတိုက်ခံအင်အားစုတွေအပေါ်ကိုလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်အရက်သားပြည်သူတွေပါတေကျေထိခိုက်မှုတွေနဲ့ပျက်စီးဆုံးရှုံးမှုတွေကြုံနေရတာကြောင့်နိုင်ငံတကာအတိုင်းဝိုင်းကနေအရေးယူဖို့တိုက်တွန်းနေချိန်မှာပဲဗြိတိန်ဆိုရကနေလေရင်စီတင်သွင်းတဲ့လုပ်ငန်းတချို့နဲ့လုပ်ငန်းရှင်တွေကိုအရေးယူနေတာဖြစ်ပါတယ်။နောက်ထပ်အရေးယူတန်းခတ်မှုဟာမြန်မာစစ်တပ်အတွက်လောင်စာဆီနဲ့စစ်ဖက်ဆိုင်ရာပစ္စည်းတွေရရှိမှုကိုကန့်သတ်ဖို့ရည်ရွယ်ကြောင်းနဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေအတွက်တာဝန်ခံမှုရှိအောင်မိဖတ်တွေနဲ့လက်တွဲဆောင်ရွက်သွားမှာဖြစ်ကြောင်းကိုလည်းကြေညာချက်မှာဖော်ပြပါရှိပါတယ်။မြန်မာစစ်တပ်အပေါ်ဖိအားပေးဖို့ဗြိတိန်ဆိုရရဲ့အရေးယူတန်းခတ်မှုအသစ်ပေါ်မှာမြန်မာအရေးလှုပ်ရှားသူတွေဘက်ကကြိုးဆိုကြပေမဲ့ဒီထပ်ပို့ပြီးတော့ထိရောက်အောင်လုပ်ဖို့ကိုလည်းတိုက်တွန်းကြပါရစေ။မြန်မာစစ်တပ်နဲ့စစ်တပ်ကိုအထောက်ပံ့ပေးနေတဲ့သူတွေကိုပြစ်မှတ်ထားတဲ့အလားတူတန်ခတ်မှုမျိုးအမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့သတင်းပတ်ထဲကြေညာခဲ့ပြီးတဲ့နောက်မှာဗြိတိန်ကအခုလိုမျိုးနောက်ထပ်ဒီပိတ်ဆို့မှုအသစ်ကိုကြေညာလိုက်တာဖြစ်ပါရဲ့ရှင်။